မနေ့ကအောက်တိုဘာ23ရက်နေ့ကဆီးရီးယားအစိုးရလီဒါဟာနိုင်ငံမြောက်ပိုင်းကအချက်ချမျိုးမာရက်အယ်နျူမန်မျိုးကိုပုံချိန်တိုက်ခိုက်ခဲ့တာကြောင့်ဒီသတင်းပတ်ထဲမှာစတင်တော့မယ့်အစ္စလမ်ဘာသာဝင်တွေရဲ့ရာမဒန်ဥပုဘ်ကာလပြီးဆုံးတဲ့အပွဲတော်အခါသမယမှာဆီးရီးယားမှာအပြစ်ခတ်ရဆဲရင်နိုင်ငံတကာရဲ့ကြိုးပမ်းချက်တွေဟာပြက်ပြားသွားခဲ့ရပြီလို့ဆီးရီးယားအရေးလှုပ်ရှားတက်ကြွသူတွေကပြောကြပါတယ်။မြို့တော်ဒမတ်စကတ်နဲ့မြောက်ပိုင်းကစီးပွားရေးမြို့တော်အလက်ပိုတို့ကိုဆက်သွယ်ထားတဲ့အဝေးပြေးကားလမ်းမကြီးပေါ်ကအချက်ချကြတဲ့မာရက်အယ်နျူမန်မျိုးကိုအတိုက်ခံတပ်ဖွဲ့တွေကဒီလအစောပိုင်းကတင်ပိုက်ထားခဲ့ကြတာကြောင့်ဒီမျိုးကိုပြစ်မှတ်ထားပြီးစီးရီးယားအစိုးရတပ်ကတိုက်ခိုက်ခဲ့တာလို့လန်ဒန်အခြေစိုက်စီးရီးယားလူ့အခွင့်အရေးစောင့်ကြည့်လေ့လာရေး SOHR အဖွဲ့ကပြောပါတယ်လာမယ့်တော့ကြာနေမှာစတင်ကြောက်တော့မယ်အစ်ပွဲတော်ကာလမှာအစိုးရနဲ့အတိုက်ခံတပ်ဖွဲ့တွေကြအပြစ်ခတ်ရဆဲထားကြဖို့ကုလသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်တို့ရဲ့စီးရီးယားဆိုင်ရာအထူးတန်တမန်လက်ဒါဘရာဟီမီရဲ့တိုက်တွန်းချက်ကိုလိုက်နာတဲ့အနေနဲ့နှစ်ဖက်တပ်တွေစတင်စီစဉ်ဆောင်ရွက်နေတဲ့အနေအထားမျိုးတွေကိုမတွေ့ရဘူးလို့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ